အောက်တိုဘာလ1ရက်နေ့မှာကြာရောက်မဲ့တရုတ်နိုင်ငံအမျိုးသားနေမှာဟောင်ကောင်ဒီမိုကရေစီရေးလှုပ်ရှားသူတွေခြေတက်ဆန္ဒပြပွဲပြုလုပ်ဖို့ခုမြစ်ချက်လျှောက်ထားတာကိုဟောင်ကောင်အာဏာပိုင်တွေကတနင်္လာနေ့ကပယ်ချလိုက်ပါတယ်။တရုတ်နိုင်ငံထူထောင်တဲ့အထိမ်းအမှတ်အောက်တိုဘာလ1ရက်နေ့မှာကြာရောက်တဲ့အမျိုးသားနေကိုတရုတ်ပြည်မှာကြီးမှာခံခံနာနာကျင်းပလိမ့်ရှိပေမဲ့ဒစိတပိုင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာတော့ပြည်မှာကြီးကထိန်းချုပ်မှုတွေပိုတိုးလုပ်လာတာကိုမကျေနပ်ကြောင်းပြသတဲ့ဆန္ဒပြပွဲတွေအဖြစ်ကျင်းပလိမ့်ရှိပါတယ်။ပြီးခဲ့တဲ့နှစ်ကဟောင်ကောင်မှာဆန္ဒပြပွဲတွေခဏလာကြော်ဇက်တိုက်ဖြစ်နေတုန်းတရုတ်နိုင်ငံတီထောင်နဲ့အနှစ်80ပြည့်အထိမ်းအမှတ်ဆန္ဒပြပွဲအတွင်းရက်တက်ဖွဲ့နဲ့ဆန္ဒပြသူတွေအကြားဆူဆူရွရွအထီးရုံတွေဖြစ်ပွားခဲ့ပါတယ်။အခုလူလူဆန္ဒပြပွဲကိုကြမ်းမာရေးအများပြည်သူလုံခြုံရေးနဲ့ပြည်သူတွေရဲ့လွတ်လပ်ခွင့်နဲ့အခွင့်အရေးကိုကာကွယ်ရတဲ့အနေနဲ့ရဲတပ်ဖွဲ့ကပယ်ချရတာဖြစ်တယ်လို့ရဲမှူးချုပ်ချီဝေကပြောပါရယ်